တူရကီနိုင်ငံမှာအဖမ်းခံရတဲ့သတင်းသမားတွေတာဝန်ယူပြီးလောက်ကိုင်းနေတဲ့သတင်းစာတွေကိုပတ်မိုးထောက်ခံတဲ့အနေနဲ့တနင်္ဂနွေနေ့ကအစ္စတန်ဘုလ်မြို့တော်မှာရာလူရာပေါင်းများစွာထိတက်ပြီးဆန္ဒပြနေတာကိုတူရကီရဲတွေကမိသက်ပိုက်တွေမျက်ရည်ကိုပုံတွေတုံးပြီးဖြိုခွဲခဲ့ပါတယ်။မောင်မြင်းနဲ့အာနာသိမ့်မှုနောက်ပိုင်းတူရကီအစိုးရကအခုထိဖမ်းဆီးမှုတွေဆက်ပြီးလုပ်နေတာဖြစ်ပါတယ်။တူရကီအာနာပိုင်းတွေကဒီအတိုက်ခံသတင်းစာတစ်စောင်ဖြစ်တဲ့ချမ်ဟူရီယက်ကသတင်းတောင်နဲ့အမှုဆောင်အရာရှိ၉ဦးကိုဖမ်းဆီးဖို့အမိန့်ပေးခဲ့ပြီးနိုင်ပိုင်းတွင်မှာပဲအခုလိုဆန္ဒပြမှုတွေပေါ်ပေါက်ခဲ့တာဖြစ်ပါတယ်။ဒီသတင်းစာတွေဟာတူရကီကဇူလိုင်လမအောင်မြင်တဲ့အာနာသိမ့်မှုမှာနောက်ကွယ်ကနေကျိုးကင်သူတွေကိုပံ့ပိုးမှုပေးခဲ့တယ်လို့အစိုးရရှင်တွေကဆက်ဆွဲပါတယ်။ဒါအပြင်တူရကီအရှေ့တောင်ပိုင်းကကိုပိုင်အုပ်ချုပ်ခွင့်ရဒေသရဖို့အတွက်တူရကီအစိုးရကိုတိုက်ခိုက်နေတဲ့ကတ်စ်လက်နက်ကိုင်တွေနဲ့ဆက်နွယ်မှုရှိတယ်လို့လည်းဆက်ဆွဲခဲ့တာပါ။ဒီသတင်းစာဟာဇူလိုင်လ15ရက်အာနာသိမ့်မှုကျူးစားမှုပေါ်ပေါက်ပြီးကတည်းကကျောင်းဆရာတွေသတင်းသမားတွေရဲတွေနဲ့တရားသူကြီးတွေအပါအဝင်လူပေါင်းတသိန်းကျော်ကိုဖမ်းဆီးခဲ့တဲ့ကြီးမားတဲ့ချိန်မုံမှုတွေလုပ်ခဲ့တယ်။တူရကီသမ္မတရီဆက်တယ်ပ်အာဒိုဂန်ကိုအခုချိန်ထိဝေဖန်မှုတွေရေးသားနေတဲ့အတိုက်ခံသတင်းစာအနည်းငယ်တွေကတစောင်ဖြစ်ပါတယ်။တောက်ကြနေမှာတူရကီရဲတွေကနိုင်ငံနဲ့တက်တဲ့အခြေဆုံးပါတီကြီးဖြစ်တဲ့ကတ်စ်လိုလာတဲ့ပြည်သူဒီမိုကရက်တစ်ပါတီကစစ်တော်အမတ်ဒရာဇင်လောက်ကိုဖမ်းဆီးခဲ့တာမို့သမရအာဒဝမ်ရဲ့ချင်းမုံမှုတွေကလည်းလူခွင့်ရေးချိုးဖောက်မှုတွေကြဲကြဲပြန့်ပြန့်ဖြစ်မှာစိတ်ပူနေတဲ့တူရကီရဲ့အနောက်နိုင်ငံမဟာမိတ်တွေကြားစိုးရိမ်မှုတွေကိုတိုးလာစေတာဖြစ်ပါတယ်။